ရှမ်းပြည်နယ်တောင်ပိုင်းစီဆိုင်မြို့နယ်မှာစစ်ရေးပြစ်ပခတွေဆက်လက်ပြင်းထန်နေပြီးတောက်ကြနေကတိုက်ပွဲဖြစ်ပွားလာမှရှိပဲထိုင်းရန်ရွာဖုန်ကြီးကျောင်းကိုလေကျောင်းကဘုံကျဲတိုက်ခတ်ခဲ့ကြောင်းဒေသခံတွေကပြောပါတယ်။ဒီချိန်ထဲမှာပဲဟိုပုံးမြို့နယ်မဲနယ်တောင်ဘက်ကိုတည့်မှာလက်နဲ့ကြီးအချိန်100လောက်ပြစ်ခတ်နေတယ်လို့စီဆိုင်မြို့ကလည်းထိုးစစ်တိုက်ခိုက်နေကြောင်းဒါကြောင့်နေအများအပြားပျက်စီးနေကြောင်းပို့အမျိုးသားလူမျိုးရေးတပ် PNL ကလည်းပြောပါတယ်။ဒီအကြောင်းသတင်းပေးဖို့ကျွန်တော်ရဲမောင်ကပြောပြပေးပါမယ်။
ရှမ်းပြည်နယ်တောင်ပိုင်းပအုပ်ကိုပိုင်အုပ်ချုပ်ခွင့်ရဒေသစီဆိုင်ဟိုပုံးစတဲ့ဒေသတွေမှာဇန်နဝါရီလနောက်ဆုံးဘက်ကစတင်ခဲ့တဲ့စီးရီးပရိပခတွေကအခုချိန်ထိရောကြမသွားဘဲပုံမှုပြင်းထန်လာနေပါတယ်။တောက်ချာနေမှာတော့တိုက်ပွဲဖြစ်ပွားတာမရှိဘဲစီဆိုင်မျိုးနယ်ရှိကျွော်ရဒေသကဖုံးကြီးချောင်းကိုစစ်ကောင်စီကလေကြောင်းကဘုံကျဲတိုက်ခိုက်ခဲ့တယ်လို့ဒေသခံတူက VOA ကိုပြောပါတယ
်။ဒီနေ့စီဆိုင်ဒီဘက်ရဲ့အရှိဖက်ထိုင်းရန်ဖုံးကြီးချောင်းပါလေ။အလင်းနဲ့လာကျဲသွားတယ်။ဖုံးကြီးချောင်းဆိုတာကြောင့်ရဲ့ကြောင်းကြီးရဲ့ပြက်စီးသွားတယ်။လေဆက်လာရင်မြင့်လေးစနစ်တမ်းကြီးတမိုင်းကလေးချင်းချင်းပါမရှိအဖြေခိုက်တော့ကိုယ်လေးနဲ့ပါတာရရတယ်ဥမေတော့လူတွေကဘုံချောက်ပြီးတော့ထွက်ပြေးရစီဆိုင်ထက်မှာတော့လေပတော်ကညာပြက်စီတယ်လည်းရတော့စီတိုက်ပြတော့အကြည့်ကြတော့ဖြစ်စီဆိုင်မျိုးတော့ဘုရားကုန်းမှာတော့အမပတ်တော့အဖိုင်မကြိုက်ဘူးပြောတယ်တိုက်နေလမ်းကြည့်တော့အိမ်တော်များပြက်စီတယ်ဝါတော်ရွာမှာလည်းအိမ်ကြီးကြီးလောက်လေပြက်စီတဲ့အိမ်များရှိတယ်ညမျိုးထက်မှာတော့တောင်ဆက်မှာလည်းအိမ်တော်များကြီးလောက်ပါပဲ
စီဆိုင်မြို့ကိုပအုပ်အမျိုးသားလူမျိုးရေးတပ် PNL နဲ့ပူးပေါင်းတပ်တွေကဇန်နဝါရီလ24ရက်နေ့ကတိုက်ယူခဲ့ပြီးစစ်ကောင်စီနဲ့ PNA ခေါ်ပအုပ်ပြည်သူ့စစ်အဖွဲ့တွေကပြင်လည်ထိုးစစ်ဆင်တိုက်ခိုက်နေတာဖြစ်ပါတယ်။ PNL ရဲ့ပြောရေးဆိုခွင့်ရှိသူခွန်ရိုင်းရန်ကတော့ထန်းရန်ဖုံးကြီးကြောင့်တိုက်ခိုက်မှုမှာကိုယ်ရင်နှစ်ပါးထိခိုက်ကြောင်းအခုလိုပြောပါတယ်။
ဒီနေ့လည်းတနေ့ခွဲအချိန်မှာစစ်ကောင်စီကအဲ့ဒီထန်းရန်ကျေးရွာဖုံးတော်ကြီးကြောင်းကိုပငန်းရဘုံနဲ့နှစ်ကြိမ်ကြောက်တိုက်ခိုက်တယ်လို့သိရပါတယ်။အဲ့ဒီတိုက်ခိုက်မှုအတွင်းမှာတော့ဟိုဖုန်းကြီးကျောင်းနဲ့ကျောင်းဆောင်နှစ်ဆောင်ပေါ့နော်ပျက်စီးသွားပါလေပြီးတော့ကျောင်းဝင်းအနည်းမှရှိတဲ့နေရည်လည်းအဲ့ဒီဘုံပြင်းအားကြောင့်ပေါ့နော်ဟိုထိခိုက်တာအရှုံးရှိပါလေဒီဘုံကကျောင်းဆက်ချိန်မှာတော့ကျောင်းဝင်းထဲမှာတင်းတုံးနေတဲ့ဟိုကိုရင်နှစ်ပါးထိခိုက်တဲ့ရရှိတယ်လို့ဟိုစုံစမ်းသိရှိရပါလေ
ပအုပ်ဒေသတွင်စစ်ကောင်စီကလင်းရင်လက်နက်ကြီးအပြင်ဒရုန်းတွေနဲ့တိုက်ခိုက်နေတာရှိကြောင်းပြောဆိုပြီးလက်တလောစီဆိုင်မြို့မှာဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေကိုခွန်ရိုင်းရန်ကအခုလိုဆက်ပြောပါတယ်
။ဒီစီဆိုင်မြို့ကိုလည်းသူတို့ကဟိုစစ်ကြောင်းထိုးလာတာပေါ့လေအဲ့ဒီတင်းကားသုံးစီးပါတယ်ဘယ်လိုလဲသူတို့စစ်ကြောင်းကအဲ့ဒါကြောင့်မလို့စီဆိုင်မြို့အဝင်ဖက်မှလည်းဟိုတိုက်ပွဲတွေပြင်းထန်နေတာရှိပါတယ်။ပြီးတော့အဲစီဆိုင်မြို့အရှိမြောက်ဖက်မှရှိတဲ့ဒီစီဒီကုန်းကိုလည်းစီကောင်စီလည်းမျက်ကြည့်တွေထားပြီးတော့လက်နေကြီးနှမျိုးကိုပြင့်နေတာပေါ့လေအဲဒါကြောင့်ဒီစီဆိုင်မျိုးမှရှိတာအကုန်လုံးပျက်စီးသွားတယ်ပြည်သူတွေနေလည်းပုံပုံပြီးတော့ပျက်စီးလာတာပေါ့နော်အဲဒီမျိုးစီရောအဲဒီမျိုးအရှိနေရှိနေပါတယ်ပြီးတော့ဟိုပုံမျိုးနဲ့မင်းနေဆောင်ဖေကုန်တော့လည်းဒီစီကောင်စီအနေတိုင်းမှာပဲတရက်ကုန်လက်နေကြီးနဲ့ဟိုပန်းမြာပေါ့နော်အချက်တရာလောက်ပြင်းနေတာရှိပါတယ
် PNL အဖွဲ့ရဲ့ထုတ်ပြန်ချက်မှာတော့ဒီလ23ရက်နေ့ကဟိုပုံးမြို့နယ်မဲနယ်တောင်ကအင်ဂျီတရာခန့်ရှိတဲ့နန်ဟူးရွာကိုမီးရှို့ခဲ့ကြောင်းရွာလုံးကျွနီပါပျက်စီးခဲ့ကြောင်းလည်းဖော်ပြထားပါတယ် PNL အဖွဲ့ဟာ NCA ခေါ်တနိုင်ငံလုံးအပြစ်ရဲ့စာချုပ်ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့ဖြစ်ပြီးစစ်ကောင်စီနဲ့ငြိမ်းချမ်းရေးဆွေးနွေးနေတဲ့အဖွဲ့ဖြစ်ပါတယ်ဒီနေ့ဇန်နဝါရီလ22ရက်နေ့မှာ PNL ကလက်နက်တယ်ဆောင်လာတဲ့ရင်ကိုဖမ်းဆီးရကစတင်ပြီးစီရေးပရိပခါတွေပြန်လည်ဖြစ်ပွားလာတာပါဒီလိုစီရေးပရိပခါတွေစတင်ဖြစ်ပွားတဲ့နောက်စီဆိုင်မြို့နယ်အတွင်းတိုက်ပွဲတွေပြင်းထန်ခဲ့တဲ့နောက်ဒေသခံပြည်သူသတိနီးပါးကတော့နေရာစွန့်ခွာတိမ်းရှောင်နေကြရတာပါခင်ဗျာ